အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ဧပြီလ22ရက်နေ့ကတက်တော်94နှစ်ပြည့်သွားတဲ့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလိဇဘက်ဟာဗြိတိန်သမိုင်းမှာတော့နန်းသက်အရှိကြဆုံးနဲ့တက်တော်အရှိဆုံးဘုရင်မကြီးပဲဖြစ်ပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရက်တီတာတွေခင်းနဲ့အညီပြောင်းလဲတွေကိုလိုက်ပါလှုပ်ဆောင်နိုင်ပြီးဗြိတိန်အပါအဝင်တနတဟာရနိုင်ငံတွေကိုတစုတစီတဲ့ဥစားမှုပေးနိုင်တာတွေကြောင့်အများကအတိမတ်ပြုချစ်ခင်လေးစားတာကိုခံရတဲ့ကောင်းဆောင်တူပဲဖြစ်ပါတယ်တက်တော်90ကျော်လာတဲ့တိုင်အောင်နိုင်ငံအကြီးအကဲတရားအနေနဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်နေဆဲဖြစ်ပြီးပြည်သူတွေကိုစိတ်ခွန်အားပေးစွမ်းနိုင်တဲ့အမျိုးသမီးကောင်းဆောင်တူမိခင်တူအဖွားတော်တူအဖြစ်နဲ့ရက်တည်နေတဲ့ဘုရင်မကြီးအဲလိဇဘက်အကြောင်းကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ပြပေးပါမယ
်To make me more determined to achieve my final goal.
ဗြိတိန်ဘုရင်မကြီးအဲလိဇဘက်လို့ပြောလိုက်ရင်ပြည်သူရှားပဲမထင်ပါဘူး။ငငယ်ရွယ်ရွယ်နဲ့ထီးနဲ့အရရာကိုဆက်ခံခဲ့တဲ့သူဖြစ်ပြီးနန်းသက်ကာလတလျှောက်မှာလည်းသူ့ရဲ့အလုပ်ကြိုးစားမှုစိတ်ထဲကြံ့ခိုင်မှုအမြင့်ကျယ်မှုနဲ့တိတ်ခါကြီးမြတ်မှုတွေကြောင့်ဗြိတိန်နိုင်ငံမှာသာမကကမ္ဘာတစ်ဝန်းကလူတွေကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးတူလည်းဖြစ်ပါတယ်။1926ခုနှစ်ဧပြီလ22ရက်နေ့မှာစတမမြောက်ဂျော့ချ်ဘုရင်ကြီးနဲ့ပထမမြောက်အဲလိဇဘက်တို့ရဲ့အကြီးဆုံးသမီးတော်အဖြစ်မွေးဖွားလာခဲ့တဲ့အဲလိဇဘက်ဟာအဖိုးဖြစ်သူပစ္စဘာမြောက်ဂျော့ချ်ဘုရင်ကြီး1936ခုနှစ်မှာနတ်ရွာစံချိန်ကအသက်17နှစ်သာရှိပါသေးတယ်။ဦးကြီးတော်အက်ဒဝတ်နန်းတက်ခဲ့ပေမဲ့နန်းတက်တန်းတနည်းမပြည့်ခင်မှာပဲအိမ်နောက်ကွဲအမေရိကန်အမျိုးသမီးတစ်ယောက်နဲ့လက်ထပ်ထိန်းများဖို့ကြိုးစားခဲ့လို့အချိန်ကြိုတွင်းမှာပဲနန်းစွန်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့အဲလိဇဘက်ရဲ့ခမဲတော်စတမမြောက်ဂျော့ချ်ကဘုရင်ဖြစ်လာခဲ့ပြီး17နှစ်အရွယ်မင်းသမီးအဲလိဇဘက်ကတော့ထီးနှံအရရာကိုဆက်ခံရမယ့်အသူတွေထဲမှာထိတ်ဆုံးမှုရောက်လာခဲ့ပါတယ်။အဲလိဇဘက်ဟာခမဲတော်ဘုရင်ကြီးနဲ့အတူနိုင်ငံတော်ဝင်တွေကိုငယ်ရွယ်စဉ်ကတည်းကထမ်းရွက်ခဲ့တယ်လို့အသက်22နှစ်အရွယ်မင်းသမီးဘဝမှာကတည်းကသူ့ဘဝကိုတိုင်းပြည်အတွက်ပေးဆက်သွားမယ်လို့ကတိပြုခဲ့တဲ့သူပဲဖြစ်ပါတယ်
။ I declare before you all that my whole life, whether it be long or short,
shall be devoted to your service. အလုံးကိုကျွန်မကတိပြုပါတယ်။ဘဝတက်တန်တိုးသည်ဖြစ်စေ၊ရှည်သည်ဖြစ်စေ၊ကျွန်မအသက်ရှင်နေသည်၍ကာလပတ်လုံးပြည်သူတွေအတွက်တော်ဝင်မိသားစုအတွက်အလုံးအစွေးပြုသွားပါမယ်
။1949ခုနှစ်နိုဝင်ဘာလ20ရက်နေ့မှာမင်းသားဖိလစ်နဲ့လက်ထပ်ထင်းရခဲ့ပြီးတော့တာသမီလျောက်ကျွန်းကားခဲ့ပါတယ်။စထမမြောက်ဂျော့ချ်ဘုရင်ကြီးနတ်ရွာဆန်းခဲ့ပြီးတဲ့နောက်မှာတော့1953ခုနှစ်ဇွန်လ2ရက်နေ့မှာဘုရင်မအဲလိဇဘက်အပြင်နဲ့တရားဝင်နန်းတက်ခဲ့တာဟာအခုဆိုရင်တော့နန်းသက်68နှစ်ရှိသွားပြီဖြစ်ပြီးဗြိတိန်သမိုင်းမှာနန်းသက်အရှိကြဆုံးပဲဖြစ်ပါတယ်။စီမင်းကဘုရင်စနစ်အောက်မှာကျိုင်းပြည်ကိုတိုက်ရိုက်အုပ်ချုပ်ခွင့်အာဏာမရှိပေမဲ့လို့ဘုရင်မကြီးဟာ UK နိုင်ငံရဲ့အကြီးအကဲဖြစ်တဲ့အပြင် UK အပါအဝင်တနတဟာရ16နိုင်ငံရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဒါကဂုံထူးဆောင်ပြရုပ်သက်သက်လို့ဆိုနိုင်ပေမဲ့လေတစ်ဖက်မှာကျိုင်းသူပြည်သားတွေရဲ့လေးစားချစ်ခင်အသိမဲ့ပြုတာကိုခံရသူမျိုးသူ့ရဲ့ဦးဆောင်မှုအချိန်ဝါကတော့ကြီးမာလာပါတယ်။ဘုရင်မကြီးဟာသူ့ရဲ့နန်းတက်ကာလအတွင်းမှာခင်းနဲ့လျော်ညီမှုမရှိတဲ့တော်ဝင်အစဉ်လာတချို့ကိုအမြင်ကျယ်ကျယ်နဲ့ပြောင်းလဲနိုင်ခဲ့တာကြောင့်ဘုရင်စနစ်ကိုမလိုလားကြတဲ့သူတွေတောင်မှဘုရင်မကြီးကိုတော့လေးစားအသိမဲ့ပြုကြတယ်လို့လန်ဒန်မြို့မှာနေထိုင်တဲ့မဝဝဆူကပြောပါတယ်
။ဘုရင်မကြီးကိုအပေါ့မအနေနဲ့ကတော့သူ့မျိုးကိုပေါ့နော်လေးစားဖို့ကောင်းပြီးတော့ဟိုတိတ်ခါသမားကြီးရှိတဲ့သူတယောက်အနေနဲ့ပေါ့နော်။ဟိုဘာဖြစ်လို့လဲဆိုတော့သူကလောလောဆယ်ရှိတဲ့ဒီ tradition ပေါ့နော်ဒီသူတို့ရဲ့ဒီထုံတန်းစင်တာတွေထဲကိုသူကဒီ royal family ရဲ့ modernization ကိုလုပ်တယ်ပေါ့ဆိုတော့အရင်ကဆိုလို့ရှိရင်ဒီ royal family တွေကဒီညာသွားဖြစ်ဆိုရင်ဒီစိုးရွားကိုခွန်ဝေတွေပါသူပေးကြတယ်လို့မလို့ဒါပေမဲ့သူကကြတော့ဒီ1962ခုလောက်မှာပေါ့သူကစပြီးတော့သူကဒီဆုံးချက်တယ်သူကဒီ crown property estate ကြီးရှိတယ်လေအဲ့ရနေတော့ဝင်ဝင်ခံရအောင်ဒီစာမန်ကြီးတွေလိုပဲပေါ့အစိုးရကိုအခုံပေးနေဆိုပြီးသုံးချက်ပြောစပြီးတယ်ပေါ့နော်အဲ့ဒါမျိုးကြီးတော့သူကဒီအဲ့ဒီနန်းဆန်တဲ့ကာလအတွင်းမှာဒီအခြားဥရောပမှာရှိတဲ့ဒီ royal family တွေကနေပြောဒီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူအခွင့်အရေးပေးလာတယ်လေအရင်တော့ဆိုလို့ရှိရင်မွေးထားတဲ့သားတွေကလည်းဘယ်လိုဖြတ်ခွေ့ချည်တယ်လို့ပါလို့အဲ့ဒါမျိုးကြီးတော်တော်များများဥရောပမှာရှိတဲ့ family တွေကအကုန်လုံးကအဲ့ဒါမျိုးရှိတယ်လေဒါပေမဲ့ဒီဘီဟင်မာကြီးကနေစပြီးတော့ဒီ2013ခုနှစ်မှာပေါ့နော်အဲဒီပထမဆုံးမွေးတဲ့မိန်းကလေးကဘီဟင်မာလှုပ်ဆက်ပိုင်ခွင့်ရှိတယ်ဆိုပြီးတော့ဒီရှေ့ပြင်နာကိုဖယ်ဖြတ်ပြီးတော့ဒီသတ်မှတ်ခဲ့တယ်ပို့ပြီးတော့ equality ဖြစ်အောင်လုပ်ပေးတယ်လို့မှအချင်းတယ်အဲဒီအတွက်တော့လေးစားပါလိမ့်မယ်
။ဘ မြန်မာပြည်အလီဇဘက်ဟာဗြိတိန်နိုင်ငံရေးမှာလဲဗလိုက်မှုကင်းကင်းရပ်တည်သူအဖြစ်ထင်ရှားပါတယ်။သူရဲ့နန်းသက်ကာလအတွင်းဗြိတိန်မှာဝန်ကြီးချုပ်14ယောက်ပြောင်းခဲ့ပြီးဖြစ်တယ်လို့နိုင်ငံရေးအယူအဆအမျိုးမျိုးနဲ့ခေါင်းဆောင်အမျိုးမျိုးနဲ့တွေ့ကြုံရပါမယ်လို့ဘယ်နိုင်ငံရေးပုတ်ကိုဘယ်နိုင်ငံရေးပါတီဘက်ကမှဗလိုက်ပြောဆိုခဲ့တာမရှိပါဘူး။ဒီလိုရပ်တည်ခဲ့တဲ့အတွက်ကြောင့်ပဲသူရဲ့ဩဇာအချိန်ဝါကိုပိုးပြီးအားကောင်းစေခဲ့တယ်လို့မှတ်ချက်ပေးသူကတော့ဗြိတိန်ဝန်ကြီးချုပ်တွေရဲ့အကြောင်းတော်ဝင်မိသားစုတွေရဲ့အကြောင်းတွေကိုစာအုပ်အကျော်များများရေးသားခဲ့သူလည်းဖြစ်နိုင်ငံရေးသတင်းတော်တဦးလည်းဖြစ်တဲ့ Andrew Gimson ပ
ါ She is in a sense a commanding figure but the paradox is she's a commanding figure because she never tries to
threaten away ဒီနေ့ပြောရရင်တော့သူကဩဇာအရှိန်အဝါကြီးတဲ့အရေးပါရာရောက်တဲ့သူတူပါဒါပေမဲ့လည်းသူရဲ့ဩဇာအရှိန်အဝါကိုအသုံးပြုဖို့ဘယ်တော့မှမကြိုးစားဘူးဒါကြောင့်ဟိုပဲအဲ့ဒီလိုရေးပါသူအရှိန်အဝါကြီးသူတယောက်သူ့ကိုပိုဖြစ်စေတာပါပဲပဲလိုက်မှုကင်းတဲ့ဗြဟ္မာတပါပ
ါလူသားတယောက်အနေနဲ့နိုင်ငံအကြီးကြီးတယောက်အနေနဲ့ဝေဖန်တိုက်ခိုက်ခံရတာတွေနိုင်ငံမှာကြုံတွေ့ရတဲ့အချက်အခြေတွေကြေကွဲဝမ်းနည်းစရာအဖြစ်ဆိုးတွေမိသားစုရေးရာကိစ္စတွေကိုဗြဟ္မာကြီးအဲလီဇဘက်လည်းကြုံရပါတယ်ဒါတော့ချားစ်မင်းသားနဲ့မင်းသမီးဒိုင်ယနာတို့အိမ်တော်ရေးပြဿနာတွေဖြစ်ခဲ့ပြီးတော့နောက်ဆုံးဒိုင်ယနာမင်းသမီးကွယ်လွန်သွားတဲ့အချိန်တုန်းကလည်းဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ကြုံခဲ့ရတယ်လို့ဒီလိုသားတော်သမီးတော်တွေမျိုးတော်တွေနဲ့ပတ်သက်တဲ့မိသားစုရေးရာပြဿနာအတော်များများကိုလည်းဘယင်မကြီးကတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းကန့်တွယ်နိုင်ခဲ့ပါတယ်
။မိသားစုတိုင်းကတော့ပြဿနာရှိတာပဲလေ။ဒီသားသမီးပြဿနာ၊ရေးပြဿနာအဲ့လိုမျိုးရှိတယ်။ဒါပေမဲ့အဲ့ဒီပြဿနာတွေကိုလည်းသူကစိတ်ခသမားတိရှိရှိနဲ့ထိန်းသိမ်းနိုင်တယ်။မိဘတို့ကပြီးမျိုးသမီးတယောက်အနေနဲ့စံပြေကိုအုံချုံနိုင်သူ၊စံပြေကိုပေါ့နော်။ကာဝင်ရှိသွားတဲ့ဒီ one dot တို့ကပေါ့ဖြည့်ဆည်းပေးနိုင်တယ်လို့သူရဲ့မိသားစုကိုလည်းသူကထိန်းချုပ်ထားနိုင်တယ်ပေါ့နော်။ဒီခုရုံးရတဲ့အကြင်တော့ဖြစ်ခဲ့တဲ့ပြဿနာဆိုရှင်ဒီကြီးကိုဒါ Harry နဲ့ဒီ Meghan တို့ဖြစ်တဲ့ကိစ္စဆိုတော့သူကတန်တွယ်တဲ့ညမှာသဘောကျတယ်ပေါ့နော်
။ဘရင်းနိုင်ငံရဲ့အကြီးအကဲတရားအုံနေနဲ့နိုင်ငံပေါင်း100ကျော်ကိုတန်တမန်ချစ်ကြည်ရဲ့ခီးစဉ်တွေတွားရောက်ခဲ့တယ်လို့နိုင်ငံခေါင်းဆောင်တော်များများနဲ့တွေ့ဆုံခဲ့ပြီးဗြိတိန်နိုင်ငံကိုလာရောက်တဲ့အကြီးအကဲတွေကိုလည်းပြူငါစွာနဲ့ကြိုဆိုလက်ခံတွေ့ဆုံလို့ရှိတာမို့ကမ္ဘာကောင်းဆောင်တွေချာမှာလည်းလေးစားချစ်ခင်ခင်ရတဲ့သူဖြစ်ပါတယ်။ဘီမရှိဟာတတ်တော်ကြီးရင်လာပြီပဲလို့သူ့ရဲ့စွမ်းဆောင်ရည်အားကတော့ကျမသွားပါဘူးလို့ဗြိတိန်နိုင်ငံသူတူကလည်းအခုလိုပြောပါတ
ယ်။ I think she'll continue to do a great job. It's almost regardless of her age. She just seems
to be a kaung song တွေကိုလုံသွားနိုင်အောင်မယ်လို့ကျမကတော့ထင်ပါတယ်။အသက်ရွယ်နဲ့မဆိုင်ပါဘူး။သူကအသက်ကြီးလေပို့ပြီးတော့ခွန်အားကြီးလာလေပါပဲ။
ဒါပြလို့ဗြိတိန်အပါအဝင်ကမ္ဘာနဲ့အဝမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဒဏ်ကိုအလူးလဲခံရတဲ့အချိန်မှာလေဘယင်မကြီးကပြည်သူတွေအတွက်စိတ်ခွန်အားဖြစ်စေမဲ့အားပေးစကားတွေပြောကြားခဲ့ပါတယ
် Together we are tackling this disease and I want to reassure you that if we remain united and resolute then we will overcome it
ဒီရောဂါကိုကျမတို့အတူတကွာတိုက်ဖြတ်နေကြပါ
တယ်
ကျမတို့အားလုံးညီညီညွတ်ညွတ်နဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြမယ်ဆိုရင်ဒီယောဂါစုကြီးကိုကြော်လွားနိုင်မှာမဟုတ်ချပါဘူး။နောက်လာမယ့်နှစ်တွေကြာရင်ဒီအခက်အခဲစိန်ခေါ်မှုကြီးကိုဘလို့ကင်တယ်ဖြည့်ရှင်းနိုင်ရတယ်ဆိုတာကလူတိုင်းဂုဏ်ယူစရာဖြစ်လာပါလိမ့်မယ်။ဒီကနေ့ခေတ်ဗြိတိန်နိုင်ငံသားတွေဟာတကယ်ကိုကြံ့ခိုင်သူတွေဖြစ်ကြတယ်ဆိုတာကိုနောက်လာနောက်သားတွေလည်းပြောလာကြပါလိမ့်မယ်
။ဧပြီလ20ရက်နေ့ကတနိုင်ငံလုံးကိုတိုက်ရိုက်ချုပ်နှိမ့်တဲ့ရုပ်တံမိကုံးမှာဘယင်မကြီးအဲလီဇဘက်ကပြည်သူတွေကိုအခုလိုအားပေးစကားပြောခဲ့တယ်လို့ပဲကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းဂုဏ်ပြုစကားပြောကြားခဲ့ပါတယ
်ဒီလိုအချိန်မျိုးမှာပေါ့နော်သူကနေပြောဖို့ပေါ့မမမမရက်တည်ပြီးတော့တိုင်းပြည်ကိုဒီလိုမျိုးမိခွန်းတွေပါပေးပြီးတော့ပေါ့တိုင်းပြည်ကိုစီးစီးလုံးညှို့အောင်ပေါ့နော်နေဖို့အတွက်အဲ့လိုမျိုးတွေတိုးစားလုပ်တယ်ဆိုတော့ဒါတော်တော်လေးကိုပေါ့တိုင်းပြည်အတွက်အားရစရာပေါ့နော်အဲ့ဒါတာဝန်ကတော့တကယ်ကိုချီတဲ့ပြင်မာကြီးပါသူကတိုင်းပြည်ကိုလည်းတကယ်လေးမျိုးချစ်စိတ်လည်းရှိတယ်သူရဲ့လှုပ်ဆောင်မှုတွေကပေါ့နော်အများကိုပေါ်ထင်ပါတယ်ဒါကြောင့်မို့လို့လေတော်တော်တော်တော်များများပေါ့နော်ဒီနိုင်ငံမှာရှိတဲ့လူတွေက Royal Family ရဲ့ system ကိုပေါ့နော်မကြိုက်တဲ့လူတွေအများကြီးရှိတယ်အဲ့ဒီလူတွေကတော့ဒီပြင်မာကြီးကိုတော့သူတို့ကြိုက်ကြတယ်ပြင်မာကြီးကိုနေစားတာတော့သူတို့တော်တော်လေးပေါ့နော်ပြတယ်ပေါ့
ကလေးလေးယောက်မိခင်မြေးရှိယောက်နဲ့မြစ်ရှိယောက်တို့ရဲ့အဘွားတော်ဖြစ်တဲ့ပြင်မာကြီးအဲလီဇဘက်ဟာကျော်ဝင်မိသားစုတာဝန်တွေကိုမလစ်ဟင်အောင်ဆွမ်းဆောင်တဲ့တစ်ချိန်တည်းမှာနိုင်ငံကြီးကြီးတယောက်အနေနဲ့ပြည်သူတွေကိုတစည်းတစ်လုံးနဲ့ဥစားမှုပေးနိုင်အောင်မစုံမနစ်ခွန်အားစိုက်ထုတ်ခဲ့သူဖြစ်တယ်ဆိုတာကတော့သူ့ရဲ့ဆွမ်းဆောင်ချက်တွေပြည်သူတွေရဲ့အသိမဲ့ပြည်မှုတွေကတက်သေးခံနေပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရပ်တည်တယ်လို့မိသားစုရေးရာတွေမှာလည်းဂုဏ်သိက္ခာရှိရှိနဲ့တည်တည်ငြိမ်ငြိမ်ဖြည့်ရှင်နိုင်သူပြည်သူပြည်သားတွေအတွက်စိတ်ခွန်အားပေးစွမ်းနိုင်သူအလင်းမြေပြောင်းလဲလာနေတဲ့ခေတ်ကြီးမှာခင်နဲ့လိုက်ရောညီထွေရဲ့အပြောင်းလဲတွေကိုအမြင်ကြကြနဲ့စွမ်းဆောင်နိုင်သူအဖြစ်အသိမဲ့ပြုခံရတဲ့ ဗြိတိန်ဘုရင်မကြီးအဲလီဇဘက်ဟာလေးစားအတူယူစရာအမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဆိုရာကိုတင်ပြရင်းနေပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာလေးရနာဝင်ပြပါရှင်ကျမဒီလိုပြပါရှင် You can bend with me of a break Cause it only served to make me More determined to achieve my final goal And I come back even stronger Not an honor